2009ခုနှစ်စက်တင်ဘာလ18ရက်နေ့မှာမြန်မာတနိုင်ငံလုံးကတန်ဃာတော်တွေဟာပတ္တနိုင်ကုန်စည်ကန်ဆောင်တပိတ်မှောက်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့စက်တင်ဘာလ19ရက်နေ့မှာတော့မြန်မာနိုင်ငံတဝက်မြို့ကြီးတော်တော်များများမှာတန်ဃာတော်တွေဦးဆောင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်
။ဟုတ်ပါတယ်ရှင်။ရန်ကုန်မြို့မှာဆိုရင်ရွှေကုန်းဖျားရှေ့ဘက်မြို့မှာစုဝေးပြီးတော့ရွှေကုန်းတိုင်းဘက်ကိုမြစ်တာပို့ကြွချီခဲ့ကြတာပ
အဲ့ဒီကမိုးရီရောင်းနေတဲ့ကြားကပဲတန်ဃာတော်တွေရဲ့ဆန္ဒပြချီတက်မှုကိုထောင်ထဲချီတဲ့ပြည်သူလူထုကလည်းလမ်းလေးပေါ်ထွက်ပြီးဝမ်းသာအားရကြိုဆိုအားပေးခဲ့ကြပါတယ
်။ဟုတ်ပါတယ်။အဲ့ဒီတပိတ်မှောက်ကန်ဆောင်မှုဒုတိယမြောက်နေ့ဆန္ဒပြပွဲမြင်ကွင်းကိုရန်ကုန်မြို့ကတူပါလေအခုလိုပြောပြခဲ့ပါတယ်ရှင်။
ပထမဦးဆုံးကျွန်တော်နဲ့ဆက်ပြီးတော့တွေ့လိုက်ရတာကကျွန်တော်အဲ၆ဆက်ကြီးတရား SSC ရှိမှာပေါ့ချရည်ပြောမလျော်လွန်ပဲတို့ဒီသာမန်လမ်းတိုင်ပြီးတော့အဲနှစ်ပါးတွဲတို့တန်းစီပြီးတော့သူစပယ်ရှေ့ကလည်းဘက်ကနေပြီးတော့ကျွန်တော်ဒီဘက်မေယိုဆက်ဘက်ကိုတွေ့တာအဲအဲ့ဒီချိန်တော့300မီတာလောက်ရှိတယ်အဲရနေပြီးတော့သူဒီသာမန်ဘက်ကနေရက်တယ်ဖြတ်ပြီးတော့ညိုရဲဘက်ကိုတို့တက်ပါတယ်ကျွန်တော်ညိုရဲကိုပြန်လာတဲ့ချိန်မှာသူ့လေးပဲမှာတွေ့လိုက်အဲ့ဒါကျွန်တော်လည်းနဲ့ခဏနေလာဒါပေမဲ့ကျွန်တော်မြင်လိုက်တဲ့အချိန်ဟာကျွန်တော်ဒီ trailer ဟောတဲ့အရှိကိုကျွန်တော်မြင်လိုက်တယ်ကျွန်တော်ဟိုတဲ့ခြေရနေပြီသူဖြတ်တော့ပြီးတော့ဘုံကျောင်းဘက်ကိုချိုးသွားပါတယ်အဲဒီမှာလည်းတန်ဃာတော်ရကွဲသွားတယ်ဟိုတချို့ကရထားနဲ့ဒူလေးကြီးကိုတက်သွားတယ်ရှိတယ်တချို့ကဘုံကျောင်းဘက်ဆက်သွားတယ်ရှိတယ်ကျွန်တော်တွေ့နေတဲ့ချိန်မှာတော့တန်ဃာပါ200ကျော်300နီးပါးတော့ရှိတယ်နောက်ကလိုက်တဲ့လူကတော့များတယ်လားအကုန်လမ်းနေရအကုန်လုံးပြည့်တက်ညက်ပြီးတော့တန်ဃာတော်ရင်တော့လိုက်တာတွေကတော့အများကြီးပဲလူကအကုန်လုံးလိုက်တယ်ဟိုတို့လူတွေလည်းပါပဲကျွန်တော်ဒီပတ်သိမ့်လည်းပါကျွန်တော်ဒီဘုံကျောင်းလမ်းနဲ့အပြည့်ပဲမြို့ပဲလမ်းနဲ့အကုန်အပြည့်ပဲသူ့ရဲ့လမ်းနဲ့အပြည့်ပဲကျွန်တော်ကမှရှိတယ်အပြည့်ပဲသူကဒီကားအောင်လို့ရှိတယ်အားကြီးပဲအဲတချို့လူငယ်လေးတွေတော့အဲလိုဖမ်းသွားတယ်ဒါတော့တွေ့တယ်ကျွန်တော်ခံမပေးမှာစီးလေးလေးတည်းတတိယထားအဲ့ဒီပေါ်ပင်သွားတယ်ရဲနဲ့ရောက်ပါတယ်ကျန်တာတော့မဖြစ်နေပေါ့
ဆန္ဒပြပွဲမှာပါဝင်တဲ့တန်ဃာတော်တစ်ပါးက RFA ကိုအခုလိုမင်ကြားခဲ့ပါတယ
်ဒီလိုလူတို့ကတော့ဒီတိုင်းထောက်ခံမှုတော်တော်များလိုက်လာလိုက်လာဆိုတော့ရေပလင်းပေးတာရေတံခုပေးတာလို့ပါလို့ကုန်းဝယ်ကျွေးတာလို့နောက်စုလေးရာကြအများကြီးဖြစ်လာသူက1000ကျော် 3000 လောက်ရှိနေတယ်လူတွေကအများကြီးဦးစင်းတို့လည်းအားရှိသွားတယ်ပေါ့သူကလက်ခုပ်ဟောရနေပြီးတော့သူအားတက်သွားတာပေါ့နောက်နေ့ပြန်လုံးမယ်ဆိုတော့စိတ်တက်တက်ကြွလာတာပေါ့
ဟုတ်ကဲ့ပါအဲ့ဒီနေ့ကမန္တလေးမြို့မှာလည်းတန်ဃာတော်အပါထောင်နဲ့ချီပြီးတော့ဆန္ဒပြကြွချီခဲ့ကြပါတယ်
။ရခိုင်ပြည်နယ်မှာလည်းစက်တင်ဘာလ19ရက်နေ့ညနေပိုင်းကတန်ဃာအပါ9000နီးပါးဟာဒုတိယမြောက်နေ့အဖြစ်စစ်တပ်မျိုးဖျားကြီးမှာထပ်ပြီးစုဝေးခဲ့ကြပါတယ်။စက်တင်ဘာလ18ရက်နေ့ဆန္ဒပြပွဲမှာဖမ်းဆီးခံထားရတဲ့ရဟန်းရှင်လူ20ကျော်ကိုအာဏာပိုင်တွေပေးထားတဲ့ကိရိအတိုင်း3ရက်အတွင်းပြန်မလွှတ်ရင်စစ်တွေမှာရှိတဲ့တန်ဃာအလုံးပြန်လည်စုဝေးပြီးဆန္ဒပြဖို့အဲ့ဒီနေ့ကအတိပေးပြောဆိုထားခဲ့ပါတယ်။ဒါတွေကတော့2009ခုနှစ်စက်တင်ဘာလ19ရက်နေ့ကအဖြစ်ပြက်တွေကိုရွှေအောင်တော်လိုင်း10နှစ်မြောက်နှစ်ပတ်လည်အထူးအစီအစဉ်ဖြစ်ပြန်လည်ကောက်နှုတ်တင်ပြခဲ့တာပါခင်ဗျာ။